ဒီမနက်ကမှာအခုရပိုင်းတွင်ကိုဗစ် -19 ရောဂါပိုကူးစက်သူလူနာအရေအတွက်သိသိသာသာတိုးလာနေပြီးလွန်ခဲ့တဲ့24နာရီတွင်ဓာတ်ခွဲနမူနာစုစုပေါင်း 14,928 ခုကိုစစ်ဆေးခဲ့တာမှာပိုကူးစက်နေသူလူနာသစ် 4,132 ဦးတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အကစားဌာနကည7နာရီမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါဟာဓာတ်ခွဲစမ်းသပ်မှုစုစုပေါင်းရဲ့ 29.68 ရာခိုင်နှုန်းမာဒီယောဂပိုကူးစက်နေသူတွေကိုစမ်းသပ်တွေ့ရှိခဲ့တာလို့လဲချမိုင်းနဲ့အကစားဝန်ကြီးဌာနဗဟုကူးစက်ယောဂတိုက်ဖျက်ရေးဌာနကွဲညွန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook မှာရေးသားထားပါတယ်။ဒါပြင် COVID-19 နဲ့သေဆုံးလူနာ52ဦးထပ်တိုးခဲ့တဲ့အတွက်လဲကနေ့အချိန်ထိသေဆုံးပြီးသူစုစုပေါင်း 3,621 ဦးရှိပြီဖြစ်ပါတယ်။ကနေ့အချိန်ထိမြန်မာနိုင်ငံမှာ COVID-19 ဓာတ်ခွဲအတည်ပြုလူနာ38,055 ဦးကိုတွေ့ရှိခဲ့ပြီဖြစ်ပြီးဒီထဲက 34,309 ဦးကတော့ဆေးရုံကဆင်းခဲ့ပြီဖြစ်ပါတယ်ပြီးခဲ့တဲ့ဇွန်လကစလို့မြန်မာနိုင်ငံမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့အစိုးရဝန်ထမ်းတွေအပါအဝင်လူတန်းစားအလောတီးတီးမှာယောဂပိုးကူးဆက်သူအရေအတွက်အများအပြားတွေ့ရှိလာနေတာမှာတချို့နေရာတွေမှာအဆုလိုက်အပြုံလိုက်ကူးဆက်မှုတွေဖြစ်ပေါ်နေတာကြောင့်ရန်ကုန်တိုင်းအတွင်းမြို့နယ်ဆယ်မြို့နယ်အပါအဝင်ချင်းပြည်နယ်ရှမ်းပြည်နယ်မွန်ပြည်နယ်စကိုင်းမကွေးပဲခူးမန္တလေးအေရဝတီတိုင်းတို့ကမြို့နယ်ပေါင်း45မြို့နယ်မှာကျန်းမာရေးဌာနက Stay at Home မလိုအပ်ဘဲအပြင်မထွက်ကြဖို့အမိန့်ကိုထုတ်ပြန်ထားပါတယ်။ကဘာတဝမ်းအလင်းမြန်ကူးစက်ပြန့်နှံ့နေတဲ့ Delta ယောဂအမျိုးအစားအပါအဝင် Alpha နဲ့ Kappa စတဲ့တခြားကူးစက်မြန်ယောဂပိုးနှမျိုးပါမြန်မာပြည်မှာရောက်ရှိနေပြီလို့လည်းကျန်းမာရေးဌာနကကြေညာထားပြီးဖြစ်ပါတယ်။